ထိုင်းစစ်တဲ့အာဏာသိမ်းကောင်းဆောင်စေဦးစီးချုပ်ဗိုလ်ချုပ်ကြီးပရာယုတ်ချန်အော့ချာကတိုင်းပြည်ကိုစီမံခန့်ခွဲမဲ့စစ်ကောင်စီအကြီးအကဲရာထူးကိုဗရင်ရဲ့တရားဝင်ထောက်ခံမှုနဲ့ရယူခဲ့တာလို့ပြောလိုက်ပါတယ်
။ဘာတို့ဘုန်းတဲ့စบายใจไม่ได้ทําเพื่อทหารผมทําเพื่อปกป้อง
คือเจซุปิสิทธิ์เอเอท่าจ๋าบาดาฮาสิดแตกกองซาโบลงนี่ดาမဟုတ်ပါဘူး။ท้ายปี่ดูတွေရဲ့ဂုံတိတ်ခါနဲ့အချိုးကိုကာကွယ်ဖို့ဖြစ်ပါတယ်။ကျွန်တော်တို့ဘလို့မှဝင်မပါလို့မဖြစ်လို့ပါ။တိုက်ခိုက်မှုတွေရက်ပြီးတော့စစ်ဆက်ညှိနှိုင်းအဖြေရှာရေးလှုပ်ဆောင်သွားကြရမှာဖြစ်ပါတယ်လို့ဗိုလ်ချုပ်ကြီးပရာယုတ်ချန်အိုချာကပြောသွားတာပါနိုင်ငံရေးဆန္ဒပြပွဲတွေနောက်တစ်ကြိမ်ပြန်ပြီးထကြွာလာရင်အင်အားသုံးဖို့ကလွဲလို့တခြားရွေးစရာမရှိတော့ဘူးလို့လည်းရုပ်မြင်သံကြားကနေထုတ်လွှင့်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်ကြီးကပြောပါတယ်တနင်္ဂနွေနေ့ကနိုင်ငံတော်ဝန်မှဆန္ဒပြသူတွေနဲ့စစ်တပ်ကြားထိတ်တိုက်ရင်ဆိုင်မှုတွေဇက်တိုက်ဖြစ်ပွားခဲ့ပြီးတဲ့နောက်မစ္စတာပရာယုတ်ကခုလိုတတိပေးလိုက်တာဖြစ်ပါတယ်အလားတူဒီတော့တွင်မှာပဲအရင်ဝင်ကြီးချုပ်ဟောင်းရင်လက်ရှင်နဝတ်ကိုနောက်ပိုင်းမှာလွတ်လိုက်ပြီးပေမဲ့လွတ်လွတ်လပ်လပ်သွားလာခွင့်ရှိမရှိဆိုတာအခုချိန်ထိမသိရသေးပါဘူးအတိုက်ခံကောင်းဆောင်ဆူထက်တန်ဆူဘန်ကိုလည်းအာမဂန်နဲ့နောက်ပိုင်းမှာပြန်လွတ်ပေးခဲ့ပါတယ်မစ္စတာပရာယုတ်ဝင်ကြီးချုပ်ဖြစ်ကြေညာခဲ့ပြီးနောက်တစ်နေ့စနေနေ့မှာပြည်သူတွေရွေးကောက်တင်မြောက်ထားတဲ့အမတ်တချို့ပါဝင်တဲ့လွှတ်တော်ကိုလည်းစစ်တပ်ကဖျက်သိမ်းလိုက်ပါတယ်။ရွေးကောက်ပွဲတွေအတက်နိုင်ဆုံးအမြန်ဆုံးကျင်းပပေးသွားမယ်လို့မစ္စတာပရာယုတ်ကပြောခဲ့ပေမဲ့ဘယ်တော့လဲဆိုတာကိုတော့သူကပြောမသွားခဲ့ပါဘူး။တိုင်းပြည်အာဏာသိမ်းလိုက်တဲ့ထိုင်းစစ်တပ်ကိုတော့နိုင်ငံတကာကပြစ်တင်ဝေဖန်နေပါတယ်ရှင်။